ဩစတြေးလျနိုင်ငံမှာအခြေချနေထိုင်ကြတဲ့စစ်ကောင်စီအတိုင်းဝိုင်းကိုမြမအရေးလှုပ်ရှားသူတွေကစည်ရင်ပြုစုနေပြီဆိုတဲ့အကြောင်းကိုကြားကြမှာပါဩစတြေးလျနိုင်ငံထဲမှာရှိနေတဲ့နာဆကစစ်ကောင်စီမိသားစုဝင်တွေစစ်တပ်မိသားစုဝင်တွေပေါ်နိုင်ငံတွေကနေနှင်ထုတ်နိုင်မှုအတွက်မြမဒီမိုကရေစီအားပေးတဲ့လွှတ်တော်အမတ်တွေနဲ့မြမအရေးလှုပ်ရှားသူတွေကတိုက်တွန်းနေကြပါတယ်ဩစတြေးလျဆိုတာကလည်းသူတို့ချမှတ်ထားတဲ့အရေးယူတံခတ်မှုတွေကိုချိုးဖောက်ထားသူတွေရှိရင်အသိပေးဖို့ပြောကြားထားပါတယ်ဒီလိုအချိန်မှာစစ်ကောင်စီထိပ်ပိုင်ခေါင်းဆောင်တို့ရဲ့မိသားစုဝင်စည်ရင်းကိုမြမအရေးလှုပ်ရှားသူတို့ကပြုစုပြီးတော့တက်ဆိုင်သူတွေစီပေးပို့နေကြပါတယ်။ဒီသတင်းအပြည့်စုံကိုကိုရဲမုံကတင်ပြပေးပါမယ်
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေမှုအဆုံးသတ်အောင်ဩစတြေးလျအစိုးရကဖိအားပေးဖို့မြမအရေးလှုပ်ရှားသူတွေမြမဒီမိုကရေစီရေးကိုအားပေးတဲ့လွှတ်တော်အမတ်တွေကကြိုးစားနေကြပါတယ်။ဩစတြေးလျနိုင်ငံထဲမှာစစ်ကောင်စီနဲ့စစ်တပ်အတိုင်းအဝိုင်းကမိသားစုတွေကိုနိုင်ငံထဲကနှင်ထုတ်ဖို့သူတို့ရဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့လွှတ်တော်အမတ်တွေကလည်းအစိုးရကိုတိုက်တွန်းနေပါတယ်။ဒါကြောင့်ဩစတြေးလျအစိုးရကသူတို့ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေချိုးဖောက်ထားသူရှိရင်အသိပေးနိုင်ဖို့နိုင်ငံခြားရေးနဲ့ကုန်သွယ်ရေးဝန်ကြီးဌာနဝက်ဘ်ဆိုက်မှာမတ်လကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီနောက်မြန်မာအရေးလှုပ်ရှားသူတွေကသူတို့စုံစမ်းသိထားတဲ့အချက်အလက်တွေကိုအစိုးရကိုလျှို့ဝှက်ပေးပို့ခဲ့ကြပါတယ်။မြမအရေးလှုပ်ရှားသူတယောက်ဖြစ်တဲ့ဒေါက်တာနန်းစီစီဝင်းကလည်းသူတိထားသူအယောက်20ကျော်ရဲ့အချက်လက်တွေကိုပေးခဲ့တယ်လို့ VOA ကိုပြောပါတယ
်။ဒီအတွက်ကတော့22ယောက်ဖြစ်များပါတယ်။အဲဒီ22ယောက်ကတော့ရေးလဲစီးတယ်။သူတို့ရဲ့အချက်လက်တွေကလည်းစုံလင်ရတဲ့အတွက်ကြောင့်လို့22ယောက်တည်လိုက်တာဖြစ်ပါတယ်။နောက်ပိုင်းကိုလည်းကျမတို့ကဆက်တင်မယ်ဆိုတော့သူပြောထားပါတယ်။နောက်ပိုင်းတင်မဲ့အချက်တွေကတော့ကျမတို့ကလူတူတူပြည့်ရဲ့အချက်သက်တီအပြင်ကိုဟိုဆက်နွယ်နေတဲ့အစွားရေးတွေပါ
နာဆာကစစ်ကောင်စီအဖွဲ့ထဲပါနေသူတို့ရဲ့မိသားစုတွေဩစတြေးလျနိုင်ငံထဲမှာနေထိုင်နေရတဲ့ပတ်သက်လို့ပြည်ထရေးဝန်ကြီးဌာနကစုံစမ်းနေပြီလို့ Sydney Morning Herald သတင်းစာမှာဖော်ပြခဲ့ပေမဲ့ဩစတြေးလျအစိုးရကတရားဝင်လူသိရှင်ကြားထုတ်ပြန်တာတော့မရှိသေးပါဘူးအခုလိုမြမအရေးလှုပ်ရှားသူတွေတင်ပြတဲ့စာရင်းနဲ့ပတ်သက်လို့မြမစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအလေးထားပြီးကင်တွယ်သွားမယ်လို့ဩစတြေးလျအစိုးရကစာရေးပြီးတုံ့ပြန်ခဲ့ကြောင်းသူကပြောပါတယ်စစ်ကောင်စီရဲ့မိသားစုဝင်တွေကိုဘလို့မျိုးစစ်ဆေးမှုတွေလုပ်သွားမယ်ဆိုတာဩစတြေးလျအစိုးရကထုတ်ဖော်မပြောပေမဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်အရေးတကြီးဆောင်ရွက်ရမယ်လို့တုံ့ပြန်ထားကြောင်းလည်းသူကပြောပါတယ
်။ US နဲ့ EU ကတော့သူတို့တွေကတော့ sanction တွေလုပ်ကြတယ်။ကျမတို့ဒီမှာလည်း sanction လို့ကဩစတြေးလျမှာလည်းလက်ပြီးနေတဲ့အတွက်ကြောင့်ကျမတို့က targeted sanction ဆိုပြီးတော့ကျမတို့ကအောင်းစက်ချက်ပြီးလုပ်ပါတယ်။စင်ကာပူရှိနေတာကတော့ကျောင်းကြီးတွေရဲ့သားသမီးကြီးတွေဖြစ်နေတယ်သူတို့တွေကဒီနိုင်ငံမှာအစ်စ်စီလာနေကြတယ်ဒီနိုင်ငံမှာကျောင်းသာတက်ကြတယ်ဒီမိုကရေစီရဲ့ရပါကိုခံစားနေကြတယ်အဲ့ဒါတွေကိုကျမတို့ကတိုက်ခိုက်တာပါဟိုနောက်ဆုံးချက်မှာဒီလူတွေကဒီနိုင်ငံကနေထွက်သွားရမှာတို့သူတို့ရဲ့စွာရေးတွေကိုပိတ်ဆို့လိုက်တယ်ဆိုတာကနောက်ဆုံးချက်မှာဖြစ်ရမှာပါအခုတွေအခုကသူတို့ကအဲ့ဒီပြောဆောင်ရပါတယ်ဒီနိုင်ငံကြီးမှာကတရားဝင်တယောက်ကမသိတာပဲနဲ့တရားစလို့ဒီညာလောက်ပိုင်းတွေကိုကားစီးပွဲမရှိတဲ့အတွက်ကြောင့်သူကပြည်ပြည်စစ်စစ်ဆောင်ရမှာမဟုတ်လို့ဒီမှာတော့မှန်းထားတာအနည်းဆုံးတော့6လလောက်ကြာတယ်လို့ထင်တယ်
ပြည်တွင်းမှာစစ်တပ်ရဲ့အကြမ်းဖက်မှုအခြေအနေတွေကိုနိုင်ငံတကာကအမှန်တိုင်းသိနိုင်မှုဆိုရင်ပြည်ပရောက်မြန်မာတွေရဲ့လှုပ်ရှားဆောင်ရွက်မှုတွေကအရေးကြီးကြောင်းဩစတြေးလျကမြန်မာလူငယ်အဖွဲ့အစည်းတစ်ခုဖြစ်တဲ့ Victorian Myanmar U အဖွဲ့ကမက်လက်ရီမွန်ကပြောပါတယ်မတရားမှုကိုလွတ်လပ်စွာထုတ်ဖော်ပြောခွင့်မရှိတဲ့မြန်မာနိုင်ငံသားတွေကိုယ်စားဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်ပေးတာဖြစ်ကြောင်းပြောပါတယ်
ဒီအစိုးရနိုင်ငံမှာဆိုလို့ရှိရင်လေဒီနိုင်ငံကတော်တော်များများပေါ့နော်အကယ်မြန်မာနိုင်ငံမှာပါရဖြစ်နေလဲဆိုတော့အတိအကျမသိကြဘူးပေါ့နော်ကြည့်သူတို့သိနေတဲ့ information တွေကလည်းမှားနေရတယ်ရှိရပေါ့တတိကြကြသတင်းတွေကိုသူတို့ပေါ့ awareness ဆိုအတိအကျကတော့ဒီ international community awareness ရအောင်လုပ်ပေးနိုင်ဖို့ဟာဒီဒီပိုင်းနယ်မြန်မာတွေကလည်းကြိုးစားအားထုတ်ပါလေရမှာပေါ့နော်ဒီလိုမျိုးလူတွေနေရတာဒီဘက်ကိုသူတို့မှပြောဖို့အတွက်ကသူတို့မှာသူတို့ခေါ်တဲ့အခွင့်အရေးမရရှိဘူးပေါ့အမားတို့ကအခွင့်အရေးရှိတဲ့အတွက်ကြောင့်အမားတို့ကသူတို့ပူစားတဲ့လူတွေမှာဖြစ်ဖြစ်နေတာပဲအမားတို့ကပူပြီးတော့ချက်ကဲဝင်တည်တဲ့အတွက်ကြောင့်မလို့လူငယ်အနေနဲ့ voice out လုပ်ပေးရပါတော့ကိုယ်နိုင်ငံအတွက်ပေါ့ကိုယ်လူမျိုးအတွက်အလုပ်တောင်းရှိရလို့ဖြစ်မှာဟုတ
်ဩစတြေးလျရောက်လူငယ်တွေအနေနဲ့စစ်ကောင်စီကိုဆန့်ကျင်တဲ့ခြိသက်ဆန္ဒပြပွဲတွေကိုအာဏာသိမ်းခံရပြီးအချိန်ကစလို့တောက်လျှောက်လုပ်နေကြောင်းလည်းသူကပြောပါတယ်CDM လုပ်သူတွေ CRPH နဲ့စစ်ဘေးရှောင်ပြည်သူတွေအတွက်ရမုံငွေစုဆောင်းထောက်ပံ့တာဒါတွေကိုလည်းပြည်တွင်းကအဖွဲ့အစည်းတွေနဲ့ချိတ်ဆက်လှူဒါန်းနေကြောင်းပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့အကြမ်းဖက်မှုတွေဆက်ရှိနေတာကြောင့် ဩစတြေးလျမှာကျောင်းလာတက်နေကြသူတွေအပါအဝင်ယာယီလာရောက်နေထိုင်သူတွေကိုဆက်လက်နေထိုင်ခွင့်ပြုထားတယ်လို့ဩစတြေးလျအစိုးရကမေလ5ရက်နေ့ကကြေညာခဲ့ပါတယ်။နိုင်ငံထဲမှာယာယီဗီဇာအမျိုးမျိုးနဲ့နေထိုင်နေကြတဲ့မြန်မာနိုင်ငံသားပေါင်းစုစုပေါင်း3400ထက်မနည်းရှိတယ်လို့ဩစတြေးလျပြည်ထောင်စုဌာနရဲ့စာရင်းမှာဖော်ပြထားပါတယ်ခင်ဗျာ။